Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA အမေရိကန်တန်ရက်2016ခုနှစ်ဇွန်လ23ရက်ကြာသပတေးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိစီစဉ်ပြီးကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါ။ခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိင်းကြညာပါပါ။တနက်ကင်ဆောင်မှုထင်းချုပ်ရေးဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ဖို့အမေရိကန်အောက်တော်မှဒီမိုကရက်မတ်တွေမနေ့ကလေးကနေရာမျိုးဆက်ပြီးဆန္ဒပြတောင်းဆိုနေပါတယ်။ဥရောပသမဂ္ဂကနေပြည်ထောင်နိုင်ငံထွက်ရေးမထွက်ရေးဒီကနေ့လူလူဆန္ဒခံရင်ဝဲလုပ်ပြီးမဲပေးနေကြပါပြီ။ဒေါ်စန်းစုကြည်ရဲ့ထိုင်းနိုင်ငံ၃ရက်ကြာခရီးစဉ်ဒီကနေ့စတင်ပါတယ်။ဒီသတင်းတွေပေါ်ပင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုညနေခင်းနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့ဒေါ်စန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်သတင်းလွှာရေးစက်တိုက်နားဆင်ကြရမှာဖြစ်ပြီးခီးရောက်မဆိုင်မြန်မာရွှေပြောင်းလူသမားတွေနဲ့တွေ့ဆုံချိန်မှာဒေါ်စန်းစုကြည်ကအခုလိုပြောသွားခဲ့ပါတယ်
ကျွန်တော်တို့ကတော့ကျွန်တော်မြန်မာနိုင်ငံနိုင်ငံသားတွေအတွက်လည်းအဆင်ပြေစေချင်တယ်အရှေ့နိုင်ငံအတွက်လည်းအဆင်ပြေစေချင်တယ်ဒါမှ
နှစ်နိုင်ငံချစ်ကြည်ရင်တဲ့ဒေတာရင်းရရှိအေဂျင်တီညင်ရေးအတွက်အလုပ်သမားတွေကိုပြောကြားသွားတာနဲ့အတူအပြည့်စုံနားဆင်နိုင်ကြမှာဖြစ်သလိုဒေါ်စန်းစုကြည်နဲ့တွေ့ဆုံခွင့်ကတ်တက်မှုတွေကြောင့်မြန်မာအလုပ်သမားတွေဘက်ကကန့်ကွက်မှုကိုလည်းသိကြရမှာပါတခါကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယန်ဟီလီရဲ့ရခိုင်ခရီးစဉ်မှာမစ္စယန်ဟီလီကိုတွေ့ဆုံဖို့အတွက်ဒေတာကန်ရမိရဖတွေနဲ့ရခိုင်အင်အားကြီးပါတီကြီးတို့ကညှင်းဆန်ခဲ့တာဘာကြောင့်ပါလဲဆိုတာလည်းပြောပြပေးပါမယ်အဲဒီနောက်မှာတော့အားကစားသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကြေညာပေးကြပါမယ်ရှင
်အမေရိကန်အောက်လွှတ်တော်မှာဒီမိုကရက်တစ်ပါတီလွှတ်တော်အမတ်တွေဗိုလ်ထူးနေကစပြီးနေရာမရွေးဆန္ဒပြနေကြတဲ့အခြေအနေဆုံးသက်ဖို့ရီပပ်ဘလီကန်အမတ်တွေဘက်ကကြိုးစားကြပါတယ်လွှတ်တော်စည်းဝေးတွေကိုလွတ်လပ်ရေးနဲ့အားလိုက်ရဲ့ကာလအတွက်ရန်နာဖို့လုပ်ပြီးတော့ဆန္ဒပြဖို့အဆုံးသတ်အောင်ကြိုးစားတာပါဒါပေမဲ့လည်းဆန္ဒပြနေတဲ့ဒီမိုကရက်အမတ်တွေကတော့မလျှော့သေးပါဘူးအောက်လွှတ်တော်ကိုနားလိုက်ပြီးဖြစ်ပေမဲ့လည်းမကြသေးခင်အချိန်ပိုင်းအထိဆိုရင်အောက်လွှတ်တော်ဒီမိုကရက်ကောင်ဆောင်နန်စီပလိုစီအပါအဝင်အမတ်20လောက်ဆက်ပြီးဆန္ဒပြတောင်းဆိုစေပါတနက်ကင်ဆောင်မှုထင်းချုံရေးဆိုင်ရာဥပဒေမူကြမ်းတရက်ကိုလွတ်လပ်ရေးနဲ့အားလိုက်ရဲ့ကာလမတိုင်ခင်မဲခွဲဆုံးဖြတ်ဖို့ဖိအားပေးတဲ့အနေနဲ့ဒီမိုကရက်အမတ်တွေကအခုလိုဆန္ဒပြတောင်းဆိုတာပါဗိုလ်ထူးနေကစတဲ့ဒီဆန္ဒပြတောင်းဆိုပွဲကို1960ပြည်နှစ်တွေကလူမှုအခွင့်အရေးတောင်းဆိုတဲ့လှူရှားမှုရဲ့ခေါင်းဆောင်တူဖြစ်သူဂျော်ဂျီယာပြည်နယ်အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကဦးဆောင်တာပါအဲဒီကာလတွေတုန်းကအသားရောင်ခွဲခြားဆက်ဆံတာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့နေလဲစားစားတဲ့နေရာတွေအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာနေရာမရွေးဆန္ဒပြတာတွေကိုလုပ်ခဲ့ကြတာပါအခုဆန္ဒပြတောင်းဆိုပွဲချက်သွားဖို့ Republican အမတ်တွေကအတင်းလို့တာကြောင့်လွှတ်တော်ထဲမှာရေုပ်သက်သက်အခြေအနေဖြစ်ခဲ့ပါသေးတယ်အဲဒီနောက်မှာ Republican အမတ်တွေကလွှတ်တော်နာပြီလို့ကြေညာပြီးဒိုင်းရက်ရုပ်တံထုတ်လွှင့်တာတွေကိုအဆုံးသတ်ပြစ်ပါတယ်ဒါပေမဲ့လည်း Democrat အမတ်တွေက Mobile Phone တွေသုံးပြီး Facebook လိုလူမှုဆက်သွယ်ရေး Site တွေကနေကိုယ်တိုင်ဒိုင်းရက်ရယူထုတ်လွှင့်ကြပါတယ်အဲဒီထုတ်လွှင့်ချက်တွေကိုလွှတ်တော်တွင်အစည်းအဝေးတွေကိုဒိုင်းရက်ထုတ်လွှင့်တက်တာတဲ့စီစပန်းရုပ်တံဌာနကပြန်ယူပြီးတော့ထုတ်လွှင့်ပါတယ်ဒီကရက်တဲ့နေဘက်ကဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့နယ်ကလပ်တစ်ခုမှာတနက်ပစ်ခတ်မှုကြောင့်လူ49ယောက်သေဆုံးရပြီးတဲ့နောက်တနက်ထင်းချိုကြီးဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ဖို့ဒီမိုကရက်အမတ်တွေဖိအားပေးတောင်းဆိုလာကြတာပါ
ဥရောပသမဂ္ဂ EU အဖွဲ့ဝင်ဖြစ်ပြီးတင်နိုင်ငံဆက်ပြီးပါဝင်မလားဆိုတာကိုဒီကနေ့နှောင်းပိုင်းမှာအဆုံးဖြတ်ပေးမယ်။သမိုင်းဝင်လူမှုဆန္ဒခန့်ယူပွဲကိုပြီးတင်နိုင်ငံမှာဒီကနေ့စတင်နေပါပြီ။လူမှုစစ်တမ်းတွေအရတော့ခွဲရေးတွဲရေးနှစ်ဖက်စလုံးတို့ကရလမတည်မရင်ရှိနေပါတယ်။လွေးမှုကြီးကြပ်ရေးကိစ္စတွေကိုအဓိကထားခဲ့ကြတဲ့နှစ်လကြာပြင်ထန်မဲဆွယ်စည်းရုံးမှုတွေအပြီးမှာတော့လာရောက်မဲပေးသူအများအပြားရှိမယ်လို့ခန့်မှန်းထားကြတာပါ2000ပြည့်နှစ်ကလေးကဆလို့ရွှေပြောင်းဝင်ရောက်သူနှုံနှဆမြင့်တက်လာတဲ့ပြည်ထောင်နိုင်ငံမှာလွေးမှုကြီးကြပ်ရေးကိစ္စကအတော်လေးအလွဲအမှားမခံတဲ့အခဲဆက်လာတယ်လို့လူမှုကြားမှာလည်းကွဲပြားမှုတွေရှိနေတာပါဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ EU အဖွဲ့ဝင်ဖြစ်ဆက်လက်ရည်တည်ဖို့ဦးဆောင်ပြောဆိုနေတာဖြစ်ပါတယ်မနေ့ကြာသပတေးနေ့တုန်းကလည်းဘဲဘက်ကိုမဲပေးရမလဲမရေမရာဖြစ်နေသေးတဲ့မဲဆန္ဒရှင်တွေကိုနောက်ဆုံးမဲဆွယ်စည်းရုံးပါတယ်။ဗြိတိန်နိုင်ငံဟာခိုင်မာတောင်တင်းနယ်ဥရောပသမဂ္ဂပြုပြင်ပြောင်းလဲရင်းမှာဗြိတိန်နိုင်ငံအနေနဲ့ပိုပြီးလုံနိုင်စွမ်းရှိတယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်။ဗြိတိန်နိုင်ငံအနေနဲ့အဖွဲ့ဝင်28နိုင်ငံပါဥရောပသမဂ္ဂကနေနှုတ်ထွက်လိုက်မယ်ဆိုရင်တော့ဗြိတိန်ရဲ့စီးပွားရေးကိုအထိနာစေလိမ့်မယ်လို့လည်းဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့ EU အဖွဲ့ဝင်အဖြစ်နှုတ်ထွက်ရေးဆန့်ကျင်သူတို့ကပြောဆိုကြပါတယ်ရှင်။
မြောက်ကိုရီးယားကကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်ပြီးဗိုလ်ထူးနေကဒုံးကျည်ဆန်သက်ပစ်လွတ်ခဲ့တဲ့ကိစ္စဆွေးနွေးဖို့အဲဒီနေ့နှောင်းပိုင်းမှာပဲကုလသမဂ္ဂလူမျိုးရေးကောင်စီရေးပေါ်အစည်းအဝေးတစ်ခုကျင်းပပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ကသူတို့ရဲ့မဟာမိတ်တောင်ကိုရီးယားနဲ့ညှိနှိုင်းတိုင်ပင်ပြီးတော့အခုအစည်းအဝေးကိုခေါ်ယူတာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးစမန်သာပါဝါရဲ့အဆိုအရမြောက်ကိုရီးယားအစိုးရဘက်ကပုံစံတူအန်တုလာနေတဲ့ပေါ်ကင်တွယ်ဆောင်ရွက်ဖို့စီဝေးကြတာလို့ဆိုပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းဖြစ်တဲ့ဒုံးကျည်ဆန်သက်မှုဟာဒီလိုပုံစံတူလှုပ်ဆောင်မှုမှာနောက်ဆုံးပေါ်လာတဲ့ဖြစ်ရပ်တစ်ခုပါပဲလို့ အစည်းအဝေးတက်ဖို့အတွက်မှာတန်မတ်ကြီးပါဝါကသတင်းထုတ်တွေကိုပြောပါတယ်။စုံပြတ်ချက်အမှတ်2293ကိုချမှတ်ခဲ့ပြီးမလ2ရက်နေ့ကတည်းကဆိုရင်ပယ်တင်တုံးကြီးစံသတ်မှုပေါင်း10ကြိမ်လောက်တော့ကိုတွေ့ထားရတဲ့အကြောင်းအဲ့ဒီစံသတ်ချက်တွေဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့စုံပြတ်ချက်တွေကိုအန်တုလို့ဆောင်တာဖြစ်ပြီးလက်ခံနိုင်ပွဲမရှိတဲ့အကြောင်းတန်မတ်ကြီးပါဝါကပြောပါတယ်။မြောက်ကိုရီးယားကိုလုံခြုံရေးကောင်စီကအလင်းအမြန်ပြစ်တင်ရှုတ်ချဖို့တန်မတ်ကြီးပါဝါကတိုက်တွန်းပါတယ်။လုံးကြီးစံသက်ပြစ်လုတာတွေဟာလူမျိုးရေးကောင်စီစုံပြည့်ချက်အားလုံးကိုချိုးဖောက်တယ်ဆိုတာအဖွဲ့ဝင်နိုင်ငံတွေကြားမှာတူညီတဲ့အမြင်ရှိကြတယ်လို့တနအိကြာစည်းဝေးပြီးတဲ့နောက်လူမျိုးရေးကောင်စီဥက္ကဋ္ဌပြင်သစ်ဒုတိယတန်မှတ်ကြီး LSC Limit ကပြောပါတယ်။လာမယ့်ရက်တွေအတွင်းကောင်စီရဲ့ထုတ်ပြန်ချက်ထွက်လာဖို့ခန့်မှန်းတယ်လို့ Mr. Limit ကပြောပါတယ်။
Democratic Party ရဲ့တမလာလောင်ဖြစ်လာဖို့တေချာသလောက်ဖြစ်နေပြီဖြစ်တဲ့ Hillary Clinton နဲ့ Democratic Party ကလွှတ်တော်အမှတ်တွေ Capitol Hill American လွှတ်တော်အဆောက်အအုံမှာပါတီညီညွတ်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့ Hillary Clinton ကိုမထောက်ခံကြတဲ့ပါတီရင်းမှာနေရာရနေကြတဲ့ Democrat အမတ်တချို့ကတော့လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာ Hillary Clinton ကိုထောက်ခံမဲ့ပေးကြရေးမရေမရာဖြစ်နေကြစေမို့ဒီအချက်ကပါတီညီညွတ်ရေးအတွက်အခက်အခဲဖြစ်လာနိုင်ပါတယ်။ Hillary Clinton ရဲ့ပါတီရင်းပြိုင်ပွဲဘာမှအထက်လွှတ်တော်မှ Bernie Sanders ကိုထောက်ခံသူတချို့ကလည်းပါတီညီညွတ်ရေးကသူတို့ရွေးချယ်မဲပေးမဲ့အပေါ်မှာတက်ရောက်မှုရှိမှာမဟုတ်ဘူးလို့ပြောပါတယ်။နိုဝင်ဘာလသမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးဒီလအတွင်းမှာကောက်ယူတဲ့ Bloomberg ရဲ့စစ်တမ်းတစ်ခုအရတော့လွှတ်တော်အထက်လွှတ်တော်အမတ် Sanders ကိုထောက်ခံသူ45ရာခိုင်နှုန်းက Clinton ကိုမဲပေးဖို့ရည်ရွယ်မထဘူးလို့ဆိုပါတယ်။ဒီလူတွေထဲကထက်ဝက်လောက်ကတော့ Republican Party ဘက်ကသမ္မတလောင်းဖြစ်ဖို့တည်ချနေတဲ့ Donald Trump ကိုမဲပေးမယ်လို့ပြောပါတယ်။ဒီအချက်ကပါတီအတွက်အခက်အခဲတစ်ခုဖြစ်တယ်လို့လဲ Mrs. Clinton နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ Democrat လွှတ်တော်အမတ်တွေထဲကတူဖြစ်သူ James Clyburn ကပြောပါတယ်ရှင်။
ယူအေကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေဂျာတာပြည်ညနေပိုင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်နိုင်ငံသားဝန်ကြီးဒေါက်ဆန်းစုကြည်ဟာဒီကနေ့ထိုင်းနိုင်ငံမှာရောက်နေပါပြီ။ပုံဝင်ကြခီးစဉ်အစဒီကနေ့သူနာဘူမိလေးစိတ်ကိုဒေါက်ဆန်းစုကြည်မရောက်ခင်မှာပဲလေးစိတ်မှာစောင့်နေကြတဲ့မြမအရေးလူရှားသူတွေကိုထိုင်းစစ်အစိုးရကဖယ်ရှားခဲ့ပါတယ်။ 45 rights အဖွဲ့ကဗန်ကောက်မြို့နိုင်ငံသားတင်းတော်များအသင်း FCCT မှာတင်းစားရှင်းလင်းပွဲတစ်ခုလုပ်ဖို့စီစဉ်ထားတာကိုရဲနဲ့စစ်သားတွေကတားဆီးခဲ့ပါတယ်။အမျိုးသားလူညွန့်ရေးဆိုတာကိုအကြောင်းပြပေမဲ့ဒီတင်းစားရှင်းလင်းပွဲဟာအဲ့ဒီအဆင့်ထိမရောက်တဲ့အကြောင်းနဲ့ဒါဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြိမ်းချမ်းစွာစုဝေးခွင့်ကိုချိုးဖောက်တာဖြစ်တယ်လို့45 rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Amy Smith က VOA ကိုပြောပါတယ်။ရိုဟင်ဂျာလို့ကိုကူကူခေါ်ကြတဲ့လူနည်းစုတွေအရေးလှုပ်ရှားတဲ့အဖွဲ့အစည်းကလည်းသတင်းတော့တွေမေးတာကိုမဖြေဖို့ထိုင်းစစ်အစိုးရကသူတို့ကိုတားမြစ်ခဲ့တယ်ဆိုတာကိုပြောပြီးဒေါက်ဆန်းစုကြည်ထံအိတ်ဖွင့်ပေးစာအထူးတစ်စောင်ကိုဖတ်ပြပါတယ်။အခုခီးစဉ်တွင်ရိုဟင်ဂျာဆိုတာနဲ့ပတ်သက်တဲ့ဘယ်လိုကိစ္စမျိုးကိုမှဆွေးနွေးတာမလုပ်ဖို့သဘောတူထားတယ်လို့ထိုင်းဝန်ကြီးချုပ်ပရိဒ်ချန်တို့ချာကအင်္ဂါနေ့မှာသတင်းတော့တွေကိုပြောထားပါတယ်။ဒီခီးစဉ်တွင်သတင်းတော့တွေသတင်းရယူတာကိုလည်းထိုင်းအစိုးရကအကြီးအကျယ်ကန့်သတ်ထားပါတယ်။တောက်ကြနေမှာဒေါက်ဆန်းစုကြည်နဲ့ထိုင်းဝန်ကြီးချုပ်ပူးတွဲပြီးသတင်းစာရှင်းလင်းပွဲလုပ်မှာဖြစ်ပေမဲ့သတင်းထောက်တွေကိုမေးခွန်းမေးခွန်းမပြုပါဘူး။ထိုင်းနိုင်ငံသားရဲ့ဝန်ကြီးဌာနမှာဒေါက်ဆန်းစုကြည်မိန့်ခွန်းပြောမဲ့ပွဲမှာလည်းသတင်းသမားတွေအနေနဲ့တပ်ပုံဗီဒီယိုပဲရိုက်ခွင့်ရပါတယ်။မြန်မာနိုင်ငံကရွှေပြောင်းလူသမားတွေအများပြားရှိတဲ့မဟာချန်အရိုက်မှာဒေါက်ဆန်းစုကြည်နဲ့မြန်မာလူသမားတွေတွေ့ဆုံမဲ့အစီအစဉ်တွေထိုင်းဆိုရကလူညိုရဲ့အထူးတင်းကျပ်ထားတဲ့ဂျာကပဲလူသမားတွေကအတင်းချိုးဖောက်ဝင်ခဲ့ကြပါတယ်။အခုနောက်ဆုံးတည်ထားရတာအရရာသီဥတုကလည်းမကောင်းတဲ့အတွက်ဒေါက်ဆန်းစုကြည်ဟာလူသမားတွေကိုစကားပြောမဲ့အစီအစဉ်ကိုဖျက်လိုက်ပြီးတော့မဟာချန်ကနေဘန်ကောက်ကိုပြန်ထွက်သွားပါပြီ။အသေးစိတ်ကိုတော့နောက်ပိုင်းထုတ်လိုက်မဲ့သတင်းပေးပို့ချက်မှာစောင့်မျှော်နားဆင်ပါခင်ဗျာ
။ကျူးဘားနိုင်ငံဂွာတနာမိုအမေရိကန်စစ်ကြင်းစခန်းမှာထိမ့်သိမ်းခံထားသူရင်းမြနိုင်ငံသားတဦးကိုမွန်တီနီဂရိုနိုင်ငံကိုပြောင်းရွှေ့လိုက်တယ်လို့အမေရိကန်စစ်တပ်ကကြေညာပါတယ်။အဗဒဲမာလစ်အာမက်အဗဒဲဝါဟက်အယ်ရာဟာဘီကိုပြောင်းရွှေ့လိုက်တာကြောင့်ဂွာတနာမိုအချင်းထောင်မှာလက်ရှိ89ဦးပဲကျန်ရှိတော့တာဖြစ်ပါတယ်။2002ခုနှစ်အစောပိုင်းကဖွင့်လှစ်ခဲ့တဲ့ဂွာတနာမိုအချင်းထောင်မှာတချို့အချင်းတွေမှာထိမ့်သိမ်းခံရသူ800နီးပါးထိရှိခဲ့ပူတာပါ။အယ်ရာဟာဘီဟာအယ်ခိုင်ဒါအဖွဲ့ဝင်တဦးဖြစ်ပြီးတုတ်တင်ခံရတဲ့အဖွဲ့ခေါင်းဆောင်အိုစမာဘီလာဒင်ရဲ့တပ်တော်ဆောင်ဖြစ်လဲတာဝန်ယူခဲ့ပူပြီးအမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုတိုက်ခိုက်မှုတွေမှာပါဝင်ခဲ့တယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့အထောက်အထားတွေမှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုကိုစိုးစိုးဝါဝါချင်းချောင်မှုကနေကာကွယ်ဖို့အတွက်အယ်ရာဟာဘီကိုဆက်ပြီးထိမ့်သိမ်းထားဖို့မလိုအပ်တော့ဘူးလို့စီစီရေးအဖွဲ့က2014ခုနှစ်မှာစွန့်ပြတ်ခဲ့ပြီးသူ့ကိုလွှဲပြောင်းပေးဖို့ထောက်ခံပေးခဲ့တာဖြစ်ပါတယ်
။နေုံကြီးစွမ်းရင်တုံးပြီးကဘာပတ်ပြန်တန်းနေတဲ့လေယာဉ်ဟာဒီကနေ့မနေ့အစောပိုင်းမှာတော့စပိန်နိုင်ငံစဗလီမြို့ကိုရောက်သွားပါပြီ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကနေ82နာရီကြာပြန်ပြီးတဲ့နောက်စပိန်ကိုရောက်သွားတာပါ။ Solar Impulse 2 လေယာဉ်ဟာကမ္ဘာတဝန်းခီးစဉ်15ကြိမ်မြောက်ပြန်တမ်းမှုအဖြစ်နယူးယောက်မြို့ John F. Kennedy လေဆိပ်ကနေတနင်္လာနေ့မနေ့အစောပိုင်းကထွက်သွားတာပါ2015ခုနှစ်မတ်လမှာခီးစဉ်စပြီးထွက်ခွာခဲ့တဲ့အာရဗ်စော်ဘောများပြည်တော်စုအဘူဒါဘီမြို့ကိုပြန်တမ်းမဲ့နောက်ဆုံးခီးတစ်ထောက်ကတော့လေယာဉ်မှုဖိတ်ကတ်ရဲ့လူဖော်ကိုင်ပဲလေယာဉ်မှု Andre Boschberg ကအမောင်းနေမှာဖြစ်ပါတယ
်ပြင်သစ်နိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပနေတဲ့ Euro 2016ဘောလုံးပြိုင်ပွဲအုပ်စုနောက်ဆုံးပွဲစဉ်တွေကိုဗုဒ္ဓဟူးနေ့ကကစားကြတာမှာ Iceland ကဩစတြေးလျကို2-2 Ireland က Italy ကို2-2မရှိ Belgium က Sweden ကို2-2မရှိနဲ့အသီးသီးအနံ့ရပြီး Hungary နဲ့ Portugal တို့ပွဲမှာတော့တစ်ဖက်3-0စီနဲ့တည်ရကြပါတယ်အခုဆိုရင်အုပ်စုပွဲစဉ်တွေအလုံးပြီးဆုံးသွားပြီဖြစ်တာကြောင့်ဒုတိယဆင့်ရှုံးထွက်ပွဲကို16သင်တက်သွားပါပြီ။စနေနေ့မှာပြန်ပြီးဆက်မဲ့ရှုံးထွက်ပွဲစဉ်အဖွင့်3ပွဲကတော့ဆွစ်ဇာလန်နဲ့ပိုလန်၊ဝေးလ်စ်နဲ့မြောက်အိုင်ယာလန်၊ခရိုအေးရှားနဲ့ပေါ်တူဂီတို့ပွဲတွေဖြစ်ပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်တင်နဲ့မတ်တင်ဂီထိုက်တို့ကြီးညာပေးသွားတာပါအခုလွှင့်နေတဲ့ရေဒီယိုအစီအစဉ်ကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ဒေါ်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံ၃ရက်ကြာခီးစဉ်မှာရောက်ရောက်ချင်းမှာပဲမြန်မာရွှေ့ပြောင်းအလို့သမားတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုသိရှိနိုင်ဖို့ရည်ရွယ်ပြီးမြန်မာနိုင်ငံသားများပြားရှိရာမဟာချိုင်ရက်ကိုတွားရောက်ခဲ့ပါတယ်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံချိန်မှာတော့ဒေါ်ဆန်းစုကြည်ကမြန်မာအလို့သမားတွေအတွက်အစိုးရတစ်ကကြိုးပမ်းနေတာတွေကိုလည်းပြောပြသွားခဲ့ပါတယ်အပြည့်စုံကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်
နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာထိုင်းနိုင်ငံကိုရောက်ရောက်ချင်းမှာပဲထိုင်းအစိုးရရဲ့စီစဉ်ပေးချက်အရထိုင်းနိုင်ငံစမုတ်စကွန်ခရိုင်တလေထိုင်းငါးပစုံခမ်းမမှာထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေနဲ့တွေ့ဆုံခဲ့တာပါခရီးစဉ်လုံခြုံရေးအကြောင်းပြချက်နဲ့ထိုင်းအာဏာပိုင်တွေရဲ့ကန့်သတ်မှုကြောင့်ဒေါက်တာဆန်းစုကြည်မိခွန်းပြော့မဲ့ခမ်းမတဲ့ဝင်ရောက်ခွင့်မရတဲ့မြန်မာရွှေပြောင်းအလို့သမားအများအများရှိခဲ့ပါတယ်ထိုင်းနိုင်ငံကိုဘာကြောင့်အခုလိုတူလာရောက်ရတယ်လဲဆိုတဲ့အကြောင်းနဲ့ပတ်သက်လို့ငါပစုံခမ်းမတဲ့မှာဒေါန်ဆန်းစုကြည်ကအခုလိုပြောသွားပါတယ
်ကျွန်တော်တို့ဒီထိုင်းနိုင်ငံကိုလာရဲဆိုတာအဓိကအဖြစ်တော့နိုင်ငံနိုင်ငံအကြားထဲမှာနားလည်မှုပို့ပြီးတော့ရှိဖို့ချစ်ချင်းမှုပို့ပြီးတော့တွေ့တက်ဖို့ဖြစ်ပါတယ်ဒီလိုဖြစ်ဖို့ဆိုတာအဓိကဆိုတော့နိုင်ငံသူနိုင်ငံသားတွေကြားထဲမှာနားလည်မှုရှိရမယ်ချစ်ချင်းမှုရှိရမယ်အစိုးရတွေကြားထဲမှာလည်းနားလည်မှုရှိရမယ်ချစ်ချင်းမှုရှိရမယ်အဲ့ဒီဟာအတွက်ကိုကျွန်တော်တို့ကလည်းကျွန်တော်တို့ရဲ့ဒီမှာလာပြတော့လူလူနဲ့နိုင်ငံနိုင်ငံသားတွေကိုကူညီတယ်လို့ကျမတို့လည်းပြန်ပြီးတော့ကူညီနိုင်မယ်လို့ကျမတို့ကပြောလင့်ပါတယ်။ဒါလို့ကျမတို့အဆင်ပြေအောင်လုပ်ပေးရမယ်ဆိုတာဟာကာယကံရှင်တွေကပြောမှကျမတို့သိမှာပါ။ကာယကံရှင်တွေအတံလာထောင်းမှကျမတို့ဟာဘာလုပ်ပေးတယ်လဲ၊ဘာလုပ်တယ်လဲ၊ဘာလုပ်နိုင်တယ်ဆိုတာကိုကျမတို့သုံးပြရမှာပါ
။အရှိတော်အရှာဒေတာတွင်အေးချမ်းသာယာတိုးတက်ဖို့ဆိုရင်အိန္ဒိယနိုင်ငံတွေကြားအပြန်အလှန်နားလည်မှုရှိဖို့နဲ့ပြန်ပြက်လို့သဘောမထားပဲလက်တွဲဆောင်ရွက်သွားဖို့လိုကြောင်းဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်
။ဒီဘက်ကနေတော့ဒီဘက်ကမြန်မာနိုင်ငံနိုင်ငံသားတွေအတွက်လည်းအဆင်ပြေစေခြင်းနဲ့အရှေ့နိုင်ငံအတွက်လည်းအဆင်ပြေစေခြင်းနဲ့ဒါမှဒီဘက်ရဲ့ဒေတာမှာရေရှင်မှာအေဂျင့်ပါလာမှာတိုးတက်တယ်မှာဖြစ်ပါတယ်။အခုတော့ဒီပြန်ပြက်လို့ပြင်ဆင်ရလဲမလို့ဒီဘက်ကအားလုံးအတူကိုပြန်ရွတ်တက်ဖို့လက်ရက်ကလုပ်နေတဲ့နိုင်ငံတွေလို့မြင်းမှသူတို့ပြတ်တက်နေမှာပါဆရာတို့အရှိတောင်အာဆာဆိုတာနိုင်ငံကြီးတွေပေါ့ပေါ့နိုင်ငံလက်တွေနဲ့နိုင်ငံငယ်တွေနဲ့စုပေါင်းထားတဲ့ဒေသဖြစ်ပါတယ်ဒါကြောင့်မလို့တူဦးနဲ့တူညီညွတ်ဖို့ပါအဲဒါမှအရေးကြီးပါတယ်တူဦးနဲ့တူညီနားလည်မှုရှိဖို့အရေးကြီးပါတယ
်အလို့သမားတွေဘက်ကလည်းထိုင်းနိုင်ငံတွင်အလို့ခွင်တွေမှာသူတို့ရင်ဆိုင်နေရတဲ့အခြေအနေတွေကိုတင်ပြကြပါတယ်ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေအတွက်ထိုင်းနိုင်ငံရဲ့ဥပဒေဘောင်တွင်းကရာသင်ရတိုက်တဲ့အခွင့်အရေးတွေရရှိနိုင်ဖို့ကြိုးပမ်းသွားမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံသားဖြစ်ကြောင်းအထောက်အထားလက်မှတ် CID ထုတ်ပေးသွားနိုင်ဖို့ကြိုးစားသွားမယ်လို့ဒေါက်တာဆန်းစုကြည်ကပြောပါတယ်
။ဒီဘက်တော့အခုအချိန်မှာဆိုလို့ရှိရင်နိုင်ငံသားများဟာ CID ရဖို့အတွက်အလုံးပေါ်တော့အလုံးလို့ဒီမှာလုပ်ရဲကျွန်တော်နိုင်ငံသားများဟာ CID ရဖို့အတွက်ကျွန်တော်ကြိုးစားနေပါတယ်။တကယ်တော့ကျမတို့ကနေပြီးတော့နိုင်ငံလက်မှတ်တွေရစီချင်တာပါဒါ ው လည်းဒီကျမတို့ရဲ့ ancient ဒီ ancient နိုင်ငံဖြစ်တဲ့ Thai ကလည်းကန့်ကွက်ထောက်ဖို့ပေါ့ဒါပေမဲ့အစလုံးကကျမတို့ကိုယ်ကနေပြီးတော့ CEO ထုတ်ပေးဖို့ဆိုပြီးကျမတို့နိုင်ငံဆိုတာတောင်းဆိုခဲ့လို့အဲ့ဒီတိုင်လိုက်ရောပြီးတော့ထုတ်ဖြစ်ပေးချက်တာနောက်ဆိုရင်ကျမတို့ဟာနိုင်ငံလက်မှတ်တွေထုတ်ပေးဖို့အစီအစဉ်တွေလည်းရှိပါတယ်အဲ့ဒီဟာအပြင်မှာလည်းနိုင်ငံသားများအားလုံးဟာဥပဒေပေါင်းတွေဒီနိုင်ငံရဲ့ဥပဒေပေါင်းတွေရသင့်ရတဲ့အခွင့်အရေးတွေအားလုံးရဖို့ဆိုတာလေကျွန်တော်တို့တတ်နိုင်အောင်က
တလေထိုင်း၅ပြည်ခန့်မှတဲ့ဝင်ခွင့်မရတဲ့ပြင်ပကမြန်မာအရွှေပြောင်းအလို့သမားတွေကိုဒေါန်ဆန်းစုကြည်မိကွန်းပြောကြဖို့ညှိနှိုင်းခဲ့ပေမဲ့မိုးသည်ထန်စွာရွာနေတဲ့အတွက်ခန့်မအပြင်ဘက်မှာတွေ့ဆုံမိကွန်းပြောကြဖို့အဆင်မပြေဖြစ်ခဲ့ရပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်အခုလိုမြန်မာဆိုးရရဲ့အစဉ်မြင့်ခေါင်းဆောင်တူအဖြစ်ထိုင်းနိုင်ငံကိုဒီကနေ့ပဲရောက်လာတဲ့ဒေါန်ဆန်းစုကြည်ဟာခီးရောက်မဆိုင်မြန်မာနိုင်ငံသားအလုပ်သမားတွေနဲ့အရင်ဆုံးတွေ့ဆုံဖို့စီစဉ်ခဲ့ပေမဲ့ထိုင်းအာဏာပိုင်တွေရဲ့ကန့်တတ်မှုတွေကြောင့်လွတ်လွတ်လပ်လပ်တွေ့ဆုံခွင့်မရဘူးလို့မြန်မာနိုင်ငံသားတွေနဲ့အလုပ်သမားအရေးလှုပ်ရှားသူတွေကပြောပါတယ်မြန်မာအလုပ်သမားအများစုရှိရာမဟာချန်ရက်မှာဒေါန်ဆန်းစုကြည်နဲ့အလုပ်သမားတွေလွတ်လွတ်လပ်လပ်တွေ့ဆုံဖို့မူလကစီစဉ်ထားပေမဲ့ဒီကနေ့တွေ့ဆုံချိန်မှာတော့အကန့်အသတ်နဲ့သာတွေ့ဆုံခွင့်ပေးဖို့အာဏာပိုင်တွေကဆောင်ရွက်လာတဲ့အတွက်အလုပ်သမားတွေမကြေမနက်ကန့်ကွက်မှုတွေလည်းထွက်ပေါ်လာခဲ့ပါတယ်။အကြောင်းစုံကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားဝင်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာ၃ရက်ကြာထိုင်းနိုင်ငံခရီးစဉ်အတွင်းမြန်မာနိုင်ငံသားအလုပ်သမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းနိုင်အောင်ဓာတ်ရိုက်တွေ့ဆုံမှုတွေလုပ်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်။အထူးသဖြင့်အလုပ်သမားအခွင့်အရေးတွေချိုးဖောက်ခံနေရတယ်လို့သတင်းတွေထွက်နေတဲ့ပင်လယ်ဆောင်လုပ်ငန်းမှာလုပ်ကိုင်နေသူတွေနဲ့တွေ့ဆုံလို့တဲ့အကြောင်းပြောဆိုထားတဲ့အတွက်လည်းဒီကနေ့မဟာချန်ရက်က၅ပစုံခန်းမှမှာမြန်မာအလုပ်သမားတွေနဲ့တွေ့ဆုံဖို့စီစဉ်ခဲ့တာပါ။ဒါပေမဲ့လည်းတွေ့ဆုံချိန်မှာလူရည်ကန့်တတ်ထားသလိုအလုပ်သမားတွေကိုလည်းလိုသလိုရွေးချယ်ခဲ့တဲ့အတွက်မကြေမနက်ဖြစ်ခဲ့တာတွေရှိတယ်လို့လဲအလုသမားရေးလှုပ်ရှားနေသူတွေကပြောပါတယ်မြန်မာအလုသမားရေးဆောင်ရွက်နေတဲ့ FPD အဖွဲ့ကဒါရိုက်တာဦးထွချစ်ကတော့မနက်ပိုင်းကစပြီးရုံးရင်ဆန့်ခတ်မှုတွေဖြစ်ပွားရတဲ့အခြေအနေတွေကိုအခုလိုရှင်းပြပါတယ
်အလုသမားတွေအနေနဲ့ကတော့လုံးဝမကြေနပ်တဲ့အလုသမားတွေရောများတာပေါ့ဆုတူရင်းအော်ဟစ်အလုမျိုးပေါ့ဆန္ဒပြတဲ့သဘောမျိုးကြီးဖြစ်တယ်လေဘာလို့ဆုတူရင်းမနက်၄နာရီ၅နာရီကမဆောင်နေတဲ့အလုသမားတွေရှိတယ်ဒါမှမဟုတ်အလုကလုံးဝပြေးမဝင်မင်းနဲ့ခိုင်းဆွေးရကနေပြီးတော့ဆင်းရဲကြစီပင်ထားတဲ့အဲ့လိုအလုပ်ရုံကြီးကအလုပ်သမားတွေခေါ်လာပြီးတော့ပေးခိုင်းနိုင်တယ်ပြီးတော့သူတို့မေးချင်တာပြောချင်တာပြောခိုင်းတယ်အဲ့လိုလိုရှိတယ်အဓိကတော့အစောပြောတယ်ဆက်ကြုံကနေပြီးတော့ရေးထားပြီးတော့ထွက်လာတဲ့လူတွေပေါ့လမ်းလျှောက်တာရှိရဲ့ကြီးကြီးပေါင်းနေတဲ့ကားကြီးနဲ့ကြည့်တယ်အဲ့တော့မကြေတဲ့အလုပ်သမားတွေကအဲ့လိုလမ်းကြောင်းတွေပိတ်ပြီးတော့ပြန်ခိုင်းတာလို့ပြောတယ်လို့ပြောတယ်အဲ့လိုဖြစ်ဖြစ်တယ်နောက်ဆိုင်းဆွားတဲ့လူတွေတွေချင်းပြင်နေနောက်တစ်ခုကဟိုဆေးရုံကားကြီးအစီ50လောက်ခေါ်ထားတာတို့မိကကားကြီးနဲ့အဲ့လိုမျိုးတွေဖြစ်သွားတာမျိုးတွေရှိကြရ။နောက်ဖမ်းမဲ့စီးမဲ့စီးချိန်ချောက်တယ်။နောက်ပြီးတော့မျိုးအမျိုးပေါ်ရေပန်းထိုးမဲ့စီးရလို့ချိန်ချောက်ပြီးတော့ဟိုထိုင်းရတဲ့ဖော်တာပြောဆိုအမျိုးတွေရှိကြတယ
်။ဒေါ်ဆန်းစုကြည်လာရောက်ချိန်မှာတော့ပြင်ပမှာစောင့်ဆိုင်နေသူထောက်တောင်းချီရှိတဲ့အလုပ်သမားတွေကတွဲဆောင်ဝင်ရဖို့အတွက်လုံခြုံရေးစီးကိုကြော်ဖြတ်တဲ့အသည့်ဖြစ်ခဲ့ရပါတယ်။မြန်မာတိုင်ရုံးကိုကိုစားပြုပြီးဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဖို့စီစဉ်ထားတဲ့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေလည်းတွေ့ဆုံခွင့်မရခဲ့ပါဘူး။ဒီအခြေအနေပေါ်မှာလည်းမြန်မာတိုင်ရုံးဘက်ကစီစဉ်မှုတွေမှာအားနည်းချက်တွေရှိတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးထွချစ်ကပြောပါတယ်
။မနေ့ကဆိုလို့ရှိရင်ဒီဒေသခံအာဏာပိုင်များဆက်ပြောတယ်ကျွန်တော်တို့ဟို NGO တွေရောဒီအဲ့လိုအလုသမားရေးလှုပ်ရှားသူတွေတော့ပေးဝင်လို့မရဘူးဆိုပြီးတော့ဒါထိုင်းသက်ချမ်းရနေပြီးအဲ့အစည်းအဝေးမှာဟိုတရားဝင်ပြောတာမျိုးတွေရှိတယ်။ဆိုတော့ကျွန်တော်တို့အနေနဲ့ကဒီတိုင်ရုံးကပေးထားတဲ့အချို့လက်မှတ်တွေနဲ့ကျွန်တော်တို့ပြောတော့မှာပဲဒီမနေ့ကျွန်တော်တို့မဟုတ်ရင်တိုင်ရုံးကကျွန်တော်တို့ဝင်ဖို့ဆိုပြီးတော့ကျွန်တော်တို့အကြောင်းကြားရတာမရှိဘူးပေါ့ဆိုတော့ကျွန်တော်အနေနဲ့လည်းအဲ့ဒါတော်တော်လေးတော့ဒီနေ့တော့ရှုပ်ဖြေးနေတာပေါ့ကျွန်တော်တို့တိုင်ရုံးကကျွန်တော်တို့ဝင်လို့ရတဲ့ပုံစံမျိုးနဲ့ပြောထားရတာမယ်တိုင်ရုံးကိုယ်တိုင်ကကျွန်တော်တို့ကိုဝင်ခွင့်ရအောင်မလုပ်ပေးထားတဲ့အနေအထားမျိုးတွေရှိတယ
်ဒေါ်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံ၃ရက်ကြာခီးစဉ်ကိုဒီကနေ့မှစတင်ခဲ့ပြီးထိုင်းမြန်မာနယ်စပ်ကထိုင်းရင်ဒုက္ခသည်စခန်းကိုလည်းတွားရောက်ဖို့မူလကစီစဉ်ထားပေမဲ့ရာသီဥတုအခြေအနေကြောင့်တွားဖြစ်မှာမဟုတ်ဘူးလို့လည်းထိုင်းဆိုရတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါ်ဆန်းစုကြည်ရဲ့ဇွန်လ23ရက်နေ့ကနေ25ရက်နေ့ထိထိုင်းနိုင်ငံခီးစဉ်တွင်မြန်မာရွှေပြောင်းလူသမားတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ဒုက္ခသည်စခန်းကိုသွားမဲ့အစီအစဉ်လည်းပါဝင်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဒီခီးစဉ်ကနေထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ရောက်နေတဲ့တိမ်ပေါင်းများစွာသောမြန်မာနိုင်ငံသားတွေအတွက်ဘယ်လိုကိစ္စရပ်တွေများအောင်မြင်ပြီးမြောက်ဖွယ်ရှိမယ်လို့မျှော်လင့်နိုင်ပါတယ်ဆိုတာအခုလာမယ့်စနေညဓာတ်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှာပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOF ဖုန်းနံပါတ်က1239382999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။တရားလေလံဆွေးနွေးကံတွေကိုအင်ကာနက်စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်မြန်မာပြည်ခီးစဉ်ကိုလည်းပြောပြပေးပါဦးမယ်။ ရခိုင်ပြည်နယ်ကိုရောက်နေတဲ့ကုလကိုယ်စားလှယ်မစ္စယန်ဟီလီရဲ့ဒုတိယနေ့ခီးစဉ်အဖြစ်မနက်ပိုင်းမှာစစ်တွေမျိုးမင်းခန်ရက်ကွက်ကရခိုင်ဒုက္ခသည်စခန်းကိုသွားခဲ့ပြီးအစ္စလမ်ဘာသာဝင်တွေနေတဲ့အောင်မင်္ဂလာရက်ကိုလည်းသွားခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့စစ်တွေဟိုတယ်မှာရက်မိရက်ဖာတွေနဲ့တွေ့ခဲ့ပါတယ်။အခုလိုတွေ့ဆုံတာမှာတချို့ရက်မိရက်ဖာတွေကတွေ့ဖို့ညှဉ်းဆန်းခဲ့သလိုရခိုင်ပြည်နယ်မှာအင်အားကြီးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီကလည်းတွေ့ဆုံဖို့ညှဉ်းဆန်းခဲ့ပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကပေးပို့ထားပါတယ်ရှင်။
ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံလူ့အခွင့်အရေးအစီရင်ခံစာတင်သွင်းသူမြစ်စရန်ဟီလီဟာဒီကနေ့ဒုတိယမြောက်နေ့ရခိုင်ခီးစင်မှာတော့စစ်တွေမျိုးမင်းငံရက်ကွက်မှာရှိနေတဲ့ရခိုင်ဒုက္ခသည်စခန်းနဲ့အစ္စလမ်ဘာသာဝင်တွေနေတဲ့အောင်မင်္ဂလာရက်ကွက်တို့ကိုတွားရောက်ခဲ့ပါတယ်။ဒီနောက်မှာတော့စစ်တွေဟိုတယ်မှာရမိရက်ဖတွေနဲ့တွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကပြောရေးဆိုခွင့်ရှိသူဦးအေးဝင်းကအခုလိုပြောပါတယ
်။အဲဒီမှာဟိုဒီဒီခိုင် IDP ကတက်ကူတော့ဒီနဲ့တီတော့အောင်မြင်သာသွားပါတယ်ဒီလိုကဒီစစ်တွေကဖြစ်ခဲ့တဲ့အရေးကြီးတာအဲဟိုဦးရီကူဆုံးတော့ဒီခိုင်ခွေရောခိုင်မိသားစုရောဟုတ်တယ်အောင်မြင်သာဟုတ်တယ်ဒီဆောင်ပါတာရပ်ပ
ါရခိုင်မျိုးနယ်ကိုရောက်ရှိနေတဲ့မြစ်စရန်ဟီလီဟာစစ်တွေမျိုးမှာရခိုင်တို့ဘက်ကရွှေစေဒီဆရာတော်ရခိုင်မျိုးသားပါတီ ANP နဲ့ရခိုင်မျိုးမီမျိုးဖအဖွဲ့ဝင်တွေနဲ့တရားတွေ့ဆုံဖို့စီစဉ်ကမ်းလှမ်းခဲ့ပေမဲ့ရခိုင်မျိုးသားပါတီ ANP နဲ့ရခိုင်မျိုးမီမျိုးဖအဖွဲ့ဝင်တွေကတွေ့ဆုံဖို့ညှင်းဆန်ခဲ့ကြပါတယ်တွေ့ဆုံဖို့ညှင်းဆန်ခဲ့တာနဲ့ပတ်သက်ပြီးစစ်တွေရမိရဖဦးတန်းဝင်းက VOA ကိုခုလိုပြောပြပါတယ
်သူလာတဲ့အခါဘာတွေကျင်းရဆက်မလဲလို့မေးရင်မြန်မာနိုင်ငံအတွက်ပေါ်အတွက်ပေါ်ရခိုင်ပြည်အတွက်ပါ positive view ကကြည့်ကြကြာဘာမှမဖြစ်ဘူးခင်ဗျာအမှန်က63နှစ်ဆိုင်မိုင်းလောက်ရောက်တာနဲ့အင်္ဂလိပ်တွေကသူတို့မှအရင်တော့မရှိဘူးတဲ့ကာတင်ကြောင်းတွေရဲ့ဒီကောင်တွေကလည်းရှိတာပဲရှိသေးတယ်နဲ့ရှိတာပဲသူတို့ကအစင်းတစ်ခုခုမြင့်တက်သွားတယ်ဆိုတော့ဘယ်သူမှညင်းလို့မရဘူးဒီပြားဒီကြားထဲကပဲမြေဆိုင်ကြီးကအနေနဲ့အဲ့လိုမြန်မာပြည်သူကဘာပဲလို့အကောင်းဘက်ကမမြင်ဘဲနဲ့အနေနဲ့ negative view ကရှိနေတဲ့လူပြောက်လာတဲ့တစ်ချက်မြန်မာနိုင်ငံမှာဘာမှအကောင်းလက္ခဏာတော့ဆောင်တဲ့အကောင်းကျိုးရလာလိမ့်မယ်လို့ကျွန်တော်မထင်ဘူ
းမြစ်စရန်ဟီလီဟာမနေ့ကနိုင်ငံသားစီစစ်မဲ့အစီအစဉ်တွေကိုညှင်းဆန်နေတဲ့ပုံနှကျွန်းမြို့နယ်ကကာဒီကျေးရွာကမွ슬လင်တွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်ဒီပြင်ကျောက်တော်မြို့နယ်ပညာဝကျေးရွာကရခိုင်စစ်ဘေးဒုက္ခသည်စခန်းမှာရှိနေတဲ့ဒုက္ခသည်တွေနဲ့လည်းတွားရောက်တွေ့ဆုံခဲ့ပါတယ်ဒီကနေ့မှာတော့စစ်တွေမျိုးပေါ်ကအစ္စလမ်ဘာသာဝင်တွေနဲ့ရခိုင်လူမျိုးတွေကိုတွားရောက်တွေ့ဆုံမှုတွေလုပ်ခဲ့တာပါဒီလိုတွေ့ဆုံဆွေးနွေးမှုတွေမှာတော့တွေ့ကျင်သူတွေနဲ့လွတ်လွတ်လပ်လပ်တွေ့ဆုံခွင့်ရခဲ့ပြီးအနာပိုင်တွေအခြားသူတွေဝင်ရောက်နားထောင်ခွင့်မရှိဘူးလို့သိရပါတယ်မစ္စဇန်ဟီလီယာမနက်ဖြန်မှာတော့ရန်ကုန်မြို့ကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်ရှင်
မေခသတင်းပေးပို့ခဲ့တာပါရှင်မြန်မာသတင်းလွှာလေးဒီမှာပဲရန်နာပြီးအခုဥရောပပလာဘောလုံးပွဲစဉ်တွေဘက်ကိုအလှည့်ပေးပါအောင်မယ်ယူရို2016ဥရောပပလာဘောလုံးပွဲရဲ့အုပ်စုပွဲစဉ်တွေပြီးဆုံးလို့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေထွက်လာပါပြီအုပ်စုနောက်ဆုံးပွဲရလဒ်တချို့ကြောင့်နာမည်ကြီးအသင်းတွေဟာပွဲချက်တွေနဲ့တွေ့ရဖို့ရှိပါတယ်ယူရို2016အသင်းတွေရဲ့ခြေစွမ်းနေနဲ့ဘိုးဆွဲနိုင်ဂျီရီအပေါ်မှာအကစားဆောင်ပါရှင်တွေရဲ့အမြင်တွေကိုကိုရနိုင်ကပြောပြထားပါတယ်ရှင်
ပြင်းထန်နိုင်ငံမှာကျင်းပနေတဲ့ Euro 2016ဥရောပဖလားဘောလုံးပွဲကတော့အုပ်စုပွဲစဉ်တွေပြီးဆုံးလို့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေထွက်လာပါပြီ။ဗိုလ်ထူးနေကကစားခဲ့တဲ့အုပ်စု E နဲ့ F ကပွဲစဉ်တွေမှာအိုင်လန်ကနာမည်ကြီးအီတလီကို84မိနစ်မှာ Brady သွင်းတဲ့တဂိုးနဲ့နိုင်ပြီးတော့အိုင်လန်အသင်းက၄မှတ်နဲ့အုပ်စုတတိယရပြီးရှုံးထွက်အဆင့်ကိုတက်သွားပါတယ်။ယောစုမှာဘယ်ဂျီယံကလည်းဆွီဒင်ကိုတကူးကူးမရှိနဲ့နိုင်တာကြောင့်ဇလတန်အီဗရာဟီမိုဗစ်ရဲ့ဆွီဒင်ကတတ်မှတ်ရပြီးတော့အုပ်စုကနေထွက်လာရပါပြီ။အုပ်စု F မှာတော့ဟန်ဂေရီနဲ့ပေါ်တူဂီတို့၃ဂိုးစီတည်ကြပြီးတော့အိုင်စ်လန်ကလည်းဒဏ်ရာအချိန်ပို၄မိနစ်မှာသွင်းတဲ့နောက်ကျဂိုးနဲ့ဩစတြေးလျကို၂ဂိုးတကူးနဲ့နိုင်တာကြောင့်ဟန်ဂေရီကအုပ်စုပထမအိုင်စ်လန်ကအုပ်စုဒုတိယရပြီးတော့နာမည်ကြီးပေါ်တူဂီကအုပ်စုတတိယနဲ့ရှုံးထွက်အဆင့်ကိုတက်ခဲ့ပါတယ်။အိုင်စလန်အသင်းအနိုင်ရပြီးရှုံးထွက်အဆင့်ကိုတက်နိုင်တဲ့အပေါ်မှာတော့အိုင်စလန်ပရိသတ်ဂျိုနက်စ်အင်ဂယ်ဘာဒန်က
ဝီနေဗာအဗာဟာဒရီမ်ဒက်we would actually win the game and we would qualify
ကျွန်တော်တို့နိုင်ပြီးတော့နောက်တစ်ဆင့်ကိုတက်နိုင်လိမ့်မယ်လို့ဘယ်တော့မှမထင်ခဲ့ပါဘူးလုံးဝမယုံလိုက်တော့အောင်ရစရာကောင်းပါတယ်ကျန်တဲ့ပွဲတွေဆက်ပြီးတော့အားပေးသွားမှာပ
ါပြင်းထန်ထိလိုက်ပြီးအားပေးနေတဲ့ပေါ်တူဂီပရိသတ်အာထာမာတင်ကတော့သူ့အသင်းကိုအားမလို့အားမရနဲ့စိတ်ပြတ်နေပါတယ
် Vice Carlos Apriki porque Minho porque é jogar assimအစကားလဲစီအစကားပေါ်ဘတ်စံ
ဒီအသင်းကိုကိုအသင်းလိုတော်မပြောချင်ဘူးဘာကြောင့်လဲဆိုတော့သူတို့ကစားလိုက်တိုင်းဒီလိုမျိုးတရေပဲဖြစ်နေတယ်ဒီနီးပြရဲ့ရှေ့တန်းနဲ့နောက်တန်းတွေကအတူတူပါပဲသူတို့နောက်တစ်ဆင့်ကိုမတက်သင့်ပါဘူးကစားတာတော်တော်ညံ့ပါတယ်
ဒုတိယဆင့်ရှုံးထွက်ပွဲစဉ်တွေကိုတော့လာမယ့်ဂျွန်လ25ရက်နေ့စနေနေ့မှာစတင်ကစားမှာဖြစ်ပြီးတော့ဆွစ်ဇာလန်နဲ့ပိုလန်၊ဝေးလ်စ်နဲ့မြောက်အိုင်လန်၊ခရိုအေးရှားနဲ့ဘော်တီဂီတို့ကစားကြမှာပါ။ဂျွန်လ26ရက်နေ့မှာတော့အင်ရှင်ပြင်သစ်နဲ့အိုင်လန်၊ဂျာမနီနဲ့ဆလိုဗာကီးယား၊ဟန်ဂေရီနဲ့ဘယ်လ်ဂျီယံတို့ကစားကြမှာဖြစ်ပြီးတော့28ရက်နေ့မှာတော့အီတလီနဲ့စပိန်၊အင်္ဂလန်နဲ့အိုင်စလန်တို့တွေ့ကြမှာပါ။ဒါပေမဲ့အုပ်စုနောက်ဆုံးပွဲစဉ်တွေရဲ့ရလဒ်တချို့ကြောင့်တော့အသင်းကြီးတချို့ဟာပြိုင်ပွဲလမ်းကြောင်းပြောင်းသွားပါတယ်။သူတို့ပြင်စပိန်နဲ့အင်္ဂလန်အသင်းတို့အုပ်စုဒုတိယပဲရခဲ့တာကြောင့်ငိုရှိထားတဲ့ဂျာမနီပြင်သစ်အီတလီတို့ရှိတဲ့ပွဲစဉ်လမ်းကြောင်းဘက်ကိုရောက်သွားပြီးတော့အသင်းကြီးတွေဟာဖိုင်နယ်ရောက်ဖို့အတွက်ပွဲချက်တွေတောက်လျှောက်ကစားတော်မှာပါဆိုတော့အုပ်စုအဆင့်နေပြီးတော့ဒုတိယအဆင့်ကိုရောက်လာပြီဆိုတော့ဘယ်အသင်းတွေအကောင်းဆုံးခြေစွမ်းပြပြီးဘယ်အသင်းတွေပိုဆွဲမှာပါလဲအားကစားဆောင်ပါရှင်ဆရာဦးမြတ်သက်ကတော့
ဟိုကတော့ကစားပြီးတည်းကရှိရင်တော့အဆက်တွေပေါ့ဗျာကျွန်တော်တို့တိတ်မထင်တဲ့အရှိန်ရောပါအသင်းတွေကတော်တော်ခြေစွမ်းပြတယ်ဗျာဟိုကျွန်တော်တို့နောက်ပိုင်းကြိုက်နေတာလေစပိန်တို့ဂျာမနီတို့တဲ့စာရင်ခရိုအေးရှားနဲ့ဟန်ဂေရီကိုပိုကြိုက်နေတယ်အဲ့တော့ကျွန်တော်ဒီနှစ်တော့အဲ့ဒီခရိုအေးရှားဟန်ဂေရီအီတလီနဲ့ဂျာမနီကိုအဆင်လိုက်ကြိုက်ပါတယ်သူတို့ဘိုးဆွဲဖို့ပေါ့လေ
တခါအားသာဆောင်မရှင်ကိုဇော်မျိုးသားကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်တောင်မီးကမှကန်နေတဲ့ကိုပါပြန်ဝဲနေမှန်းရှင်းလို့ရှိလို့ရှင်းပြလို့ရှိရင်တော့ဒီနေ့ဒီလိုတစ်ချောက်ပြန်ဝဲမှကစားနေတဲ့အတင်းတွေတင်းမဟုတ်ဟိုအတိုင်းမတွေ့ဘူးလို့ပြောရမှာပေါ့နော်ဟုတ်လည်းအဲ့မကောင်းတဲ့တရားပဲဟိုကောင်းတာကိုရွေးကြည့်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီခရီးစားစီစဉ်ဆိုတော့တော်လေးအတိုက်ပြနေပါလေ။တန်တဲ့အသေးလေးကတော့အုပ်စုဆင့်လာပြသွားခဲ့တဲ့ခြေစွမ်းတွေရသလိုရှိရင်ဟိုချန်ပီယံဖြစ်တတ်တဲ့ခြေစွမ်းမျိုးမပြနိုင်သေးဘူးလို့ပဲဆိုရမှာပေါ့ဗျာ
။အင်ရှင်ပြင်းစစ်အသင်းကတော့အင်ရှင်ဖြစ်ကျင်းပခဲ့တဲ့ပြီးခဲ့တဲ့ကမ္ဘာဖလားနဲ့ဥရောပဖလားနှစ်ခုစလုံးမှာဘူဆွဲခဲ့ပူတာကြောင့်ဒီဒီချိန်မှာလဲဘူဆွဲဖို့ပြင်သစ်ပြည်သူတွေကမျှော်လင့်နေကြပါတယ်ခင်ဗျာ။
ယူရို2016ဘောလုံးပွဲစဉ်တွေကြောင်းကိုရနိုင်စူးစီးတင်ပြခဲ့တာပါအခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းအေရှားဆက်ဆဲဘက်ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်မကြခင်မှာကြာသာပတိနဲ့ညနေဘက်အစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်အခုညနေပိုင်းအစီအစဉ်ဆုံးသတ်ခင်မှာတရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါအောင်မယ်ရှင်
အမေရိကန်အောက်လွှတ်တော်မှာဒီမိုကရက်တစ်ပါတီလွှတ်တော်အမတ်တွေဗိုလ်ထူးနေကစပြီးနေရာမရွေးဆန္ဒပြနေကြတဲ့အခြေအနေအဆုံးသတ်ဖို့ရီပပ်ဘလစ်ကန်အမတ်တွေဘက်ကကြိုးစားကြပါတယ်။လွှတ်တော်စည်းဝေးတွေကိုလွတ်လပ်ရေးနဲ့အားလည်းကာလအတွက်ရန်နာဖို့လုပ်ပြီးတော့ဆန္ဒပြဖို့အဆုံးသတ်အောင်ကြိုးစားတာပါ။ဒါပေမဲ့လည်းဆန္ဒပြနေတဲ့ဒီမိုကရက်အမတ်တွေကတော့မလျှော်သေးပါဘူး။အောက်လွှတ်တော်ကိုနားလိုက်ပြီးဖြစ်ပေမဲ့လည်းမကြသေးခင်အချိန်ပိုင်းအထိဆိုရင်အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီဘလူးစီအပါအဝင်အမတ်20လောက်ဆက်ပြီးဆန္ဒပြတောင်းဆိုဆဲပါ။တနက်ကင်ဆောင်မှုထင်းချုပ်ရေးဆိုင်ရာဥပဒေမူကြမ်းတရက်ကိုလွတ်လပ်ရေးနဲ့အားလည်းကာလမတိုင်ခင်မဲခွဲဆုံးဖြတ်ဖို့ဖိအားပေးတဲ့အနေနဲ့ဒီမိုကရက်အမတ်တွေကအခုလိုဆန္ဒပြတောင်းဆိုတာပါ။ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ကနေပြည်ထောင်နိုင်ငံနှုတ်ထွက်မလားမနှုတ်ထွက်ဘူးလားဆိုတာကိုဒီကနေ့နောက်ပိုင်းမှာအဆုံးဖြတ်ပေးမယ်။တမိုင်းဝင်လူလူစစ်တမ်းခံရေးဘွယ်စတင်နေပါပြီ။လူလူစစ်တမ်းတွေအရဆိုရင်တော့ခွဲရေးတွဲရေးနှစ်ဘက်စလုံးမှာထောက်ခံမှုကမတိမ်ငြိမ်ရှိနေပါတယ်။လူဝင်မှုကြီးကြပ်ရေးကိစ္စအဓိကရှိခဲ့တဲ့နှစ်လကြာအပြင်းထန်မဲဆွယ်စည်းရုံးတာတွေပြီးမှတော့ဒီကနေ့မဲပေးသူအရေးအတွက်တော်များမယ်လို့ခန့်မှန်းထားပါတယ်။နော်ကိုရီးယားကကုလသမဂ္ဂရဲ့ဆုမဲ့ချက်တွေကိုချိုးဖောက်ပြီးဗိုလ်ထူးနေကဒုံးကျည်ဆန်သက်ပြစ်လွတ်ခဲ့တဲ့ကိစ္စဆွေးနွေးဖို့အဲ့ဒီနေ့နောက်ပိုင်းမှာပဲကုလသမဂ္ဂလူမျိုးရေးကောင်စီရေးဖို့အစည်းအဝေးတစ်ခုကျင်းပပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ကသူတို့ရဲ့မဟာမိတ်တောင်ကိုရီးယားနဲ့ညှိနှိုင်းတိုင်ပင်ပြီးတော့အခုအစည်းအဝေးကိုခေါ်ယူတာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးစမန်သာဖာဝါရဲ့အဆိုအရနော်ကိုရီးယားအစိုးရဘက်ကပုံစံတူအန်တူလာနေတဲ့ပေါ်ကင်တွယ်ဆောင်ရွက်ဖို့အစည်းအဝေးကြတာလို့ဆိုပါတယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးတော်ဆန်းစုကြည်ဟာဒီကနေ့ထိုင်းနိုင်ငံမှာရောက်နေပါပြီ။သုံးဝေတာခီးစဉ်အစဒီကနေ့သူဝနာဘူမိလေးစိတ်ကိုတော်ဆန်းစုကြည်မရောက်ခင်မှာပဲလေးစိတ်မှာစောင့်နေကြတဲ့မြမရဲလှူရှားသူတွေကိုထိုင်းစစ်အစိုးရကဖယ်ရှားခဲ့ပါတယ်။မဟာချိန်မှာလည်းလူသမားတွေကိုထွက်ပြီးတော့စကားပြောဖို့အစီအစဉ်ပေမဲ့မိုးတီးထန်တာကြောင့်မပြောဖြစ်ခဲ့ပါဘူးခင်ဗျာ
။ကြာသာပတင်းနေ့ညနေပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုထုတ်လွှင့်ပေးသွားတဲ့အစီအစဉ်ကို View Internetမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံးကြရအောင်ပါ။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မခွာညိုပါ။
This program has come to you from the Voice of America, Washington.